နေပြည်တော်ကပြည်ထောင်စုညဉ့်ညဉ့်ရေးကော်မရှင်တာဝန်ရှိသူတွေနဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့တို့ဒီကနေ့တွေ့ဆုံခဲ့ကြပြီးစစ်ဆန်ညှိနှိုင်းမှုတွေအတွက်မှကြာခဏဆက်လက်တွေ့ဆုံသွားဖို့သဘောတူညီခဲ့ကြပါတယ်။မြန်မာအစိုးရနဲ့အဖြစ်ခက်ရက်စရေး
NCA ကိုလက်မှတ်ရေးထိုးမှထားတဲ့မြောက်ပိုင်းအဖွဲ့တွေကတော့နေပြည်တော်မှာကျင်းပနေတဲ့၂၄ရာစုပင်လုံတတိယကြိမ်စည်းဝေးမှာတင်ပြမယ်ငြိမ်းချမ်းရေးအတွက်ရည်တည်ချက်တွေကိုအသီးသီးထုတ်ပြန်ခဲ့ကြတာပါ။အပြည့်အစုံကတော့နေပြည်တော်မှာကိုရိုင်းသွားရောက်တဲ့ရင်ယူနေတဲ့
ဒီကနေ့နေကင်းတနာရီမှာတော့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲပြီးမှာနှစ်ဖက်အကြားဆက်လက်ဆောင်ရွက်မဲ့လုပ်ငန်းတွေအပေါ်ကိုငြိမ်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကအခုလိုပြောပါတယ်။မကြာမကြာတွေ့မှာပဲငြိမ်းချမ်းရေးဆိုတာပေါ်ဆောင်လို့ရမှာပါဟုတ်တယ်မလား။အဲ့တော့မကြာမကြာတွေ့ဖို့လည်းကျွန်တော်တို့အစီအစဉ်လ ဘောထားတွေလည်းတို့အားလုံးသိသွားပြီဆိုတော့ဒီဘက်ကသဘောထားတွေသိပြီးသွားလို့တို့ဘက်ကသဘောထားကလည်းဒီဘက်ကသဘောထားနဲ့ညှိနှိုင်းလို့ရသွားပြီဆိုရင်တော့အခြေအနေကောင်းနေထွက်ပေါ်လာမှာ
ဒီလိုတွေ့ဆုံရမှာအစိုးရနဲ့အပြစ်ခတ်ရစဲရေးအတွက်နှစ်ဖက်သဘောတူစာချုပ်ချုပ်ဆိုထားတာမရှိသလိုတမ်ရော်နယ်လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ TNLA ပလောင် MNDAA ကိုးခန့်နဲ့ AA ရခိုင်တမ်ရော်တို့နဲ့လည်းညှိနှိုင်းမှာဖြစ်ကြောင်းဆက်လက်ပြောဆိုပါတယ
်ရခိုင်ကလည်းတွေ့ဆုံပါတယ်နောင်လည်းတွေ့ဆုံပါပါအဖွဲ့ချင်းလည်းတွေ့ပါတယ်ပေါင်းစပ်ပြီးတော့မှလည်းတွေ့ပါတယ်ဘာမှအခက်အခဲမရှိပါဘူးနော်အခက်အခဲမရှိပါဘူးလို့တို့တော့တချို့နိုင်ငံတော်ရဲ့လူညုံရေးတွေနဲ့ကိစ္စတွေနဲ့ပတ်သက်တဲ့အခါကျတော့ထုတ်ပြန်နေတာထုတ်ပြန်မှာပေါ့ထုတ်ပြန်လို့မရတာလည်းမထုတ်ပြန်သေးဘူးပေါ့
လောလောဆယ်မှာတော့နေပြည်တော်ကိုရောက်ရှိနေတဲ့ UWSA ဝါတက်ဖွဲ့ကဒူးဥက္ကဋ္ဌဦးကျောက်ကော်အန်နဲ့အခြားကိုယ်စားလှယ်အဖွဲ့ဝင်ဦးပေါ့ယိုရီတို့နှစ်ဦးဟာကျန်းမာရေးမကောင်းတာကြောင့်ဈေးရုံတက်ကုသခံယူနေရပါတယ်သူတို့ရဲ့ကျန်းမာရေးအခြေအနေကိုဦးသိန်းစောကအခုလိုပြောပါတယ
်ကောင်းပါတယ်ကျန်းမာရေးကောင်းပါတယ်ဟိုနှစ်ယောက်စလုံးကောင်းပါတယ်နော်နှစ်ယောက်စလုံးကောင်းပါတယ
်ဒီကနေ့ထုတ်ကျင်းပုံသတင်းစာမှာတော့မြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးနိုင်ဖို့အတွက်အစိုးရအနေနဲ့ပုံစံနှစ်မျိုးနဲ့ချင်းကပ်တွဲဆောင်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖြစ်နဲ့ဖွဲ့စည်းထားပြီးသူတို့ရဲ့သဘောထားကိုသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်ဖို့ရှိကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းထွက်ပေါ်ခဲ့ပါတယ်ဒီကနေ့မှာတော့ပင်လုံအစည်းအဝေးမှာတင်ပြမဲ့စာတမ်းတွေကိုဝေငှခဲ့ပြီးသတင်းစာရှင်းလင်းပွဲမကျင်းပတော့ကြောင်းဝါတပ်ဖွဲ့ကအဖွဲ့ဝင်တဦးကပြောပါတယ်
ကျွန်တော်တို့ကပြောချင်းလဲဟာဒီလှုပ်ချင်းလဲဟာဒီအားလုံးဒီမှာပြည့်ပြည့်စုံစုံရှိပြီဒါခင်ဗျားတို့ဖတ်ပြီးမှဟိုဟိုအမှန်ကန်ဖက်နဲ့ပြောပဲပါဟော
တရင်းသာရှင်းလင်းပါလို့ကိုမရှိတော့ဘ
ူးမရှိတော့ဘူးဒါဒါနဲ့ရှင်းလင်းသွားမယ်ဒါနဲ့ရှင်းလင်းသွားမယ်
သူတို့ဖြန့်ဝေတဲ့ညီလာခံမှာတင်ပြမဲ့စာတမ်းမှာ FPNCC ဟာမြန်မာပြည်ငင်းချမ်းရေးအတွက်ဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုအပိုင်းမှာမြန်မာနိုင်ငံမြောက်ပိုင်းရဲ့ပဂရိအခြေအနေနဲ့ပုံမူကန့်ညီတဲ့လမ်းကြောင်းတစ်ခုကိုရှာဖွေနိုင်မယ်လို့မျှော်လင့်ကြောင်းအဖွဲ့ဝင်အသီးသီးကပြည်ထောင်စုအစိုးရနဲ့အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုပြီးနောက်နိုင်ငံရေးဆွေးနွေးမှုအပိုင်းမှာ FPNCC နဲ့အစိုးရဓာတ်ရိုက်ဆွေးနွေးသွားမှာဖြစ်ကြောင်း AA အဖွဲ့ရဲ့ဒူဥက္ကဋ္ဌဒေါက်တာညိုထွန်းအောင်အမည်နဲ့ထုတ်ပြန်ပါတယ် UWSA ဝါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဦးကျောက်ကော်အန်အမည်နဲ့တင်ပြတဲ့စာတမ်းမှာတော့ NCA အပေါ်ဝါတက်ဖွဲ့ရဲ့သဘောထားယက်တီချက်ကိုဖော်ပြထားတယ်လို့ငင်းချမ်းရေးအတွက်ဆွေးနွေးကြတဲ့သက်ဆိုင်သူတွေအားလုံးဟာလက်တွေ့ကြတဲ့လျော်မှုတွေကိုစီဆောင်ရွက်ဖို့ကိုယ့်ဘက်ကမလိုက်ရောပဲအားနည်းသူကိုတစ်ဖက်သက်တောင်းဆိုရင်ငင်းချမ်းရေးဖြစ်စဉ်ဟာရှေ့တူးနိုင်မှာမဟုတ်ကြောင်းဖော်ပြခဲ့တယ်လို့ပလောင်ကိုးကန့်နဲ့ AA အဖွဲ့တွေကိုလည်းငင်းချမ်းရေးဖြစ်စဉ်မှာပါဝင်စေဖို့တိုက်တွန်းထားပါတယ်ငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းဖွဲ့ရဲ့ဒီကနေ့တွေ့ဆုံပွဲဟာနိုင်ယူဝက်လောက်သာကြာမြင့်ပြီးအချင်းချင်းအပြန်အလှန်မိတ်ဆက်တာနဲ့မြောက်ပိုင်းအဖွဲ့ကဒီစာတမ်းတွေပေးအပ်တာလောက်သာဆောင်ရွက်ခဲ့ကြောင်းတိကျအကြောင်းချက်တွေမဆွေးနွေးပြခဲ့ကြောင်းပါဝင်တယောက်သူတဦးကပြောပါတယ်ဒီအပေါ်မှာတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့ခေါင်းဆောင်ဦးကျောက်ကော်အန်ဆေးရုံတက်နေတာကြောင့်ကြေကြေပြန့်ပြန့်မဆွေးနွေးပြတာဖြစ်နိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်